ဒိမတ်နိုင်ငံမှာကိုရန်ချောင်းကိုမိရှုဆန္ဒပြနေတာတွေကိုအလင်းအမြန်တားဆီးပေးဖို့တူရကီနိုင်ငံခြားရေးဝန်ကြီးဟန်ဖီဒန်ကဒိမတ်နိုင်ငံခြားရေးဝန်ကြီးလာရမ်ဆွန်စီကိုစနေနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတောင်းဆိုတိုက်တွန်းခဲ့တယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကပြောဆိုပါတယ်ကိုရန်ချောင်းကိုအခုလိုစူးစူးဝါးဝါဇက်တိုက်ဆိုသလိုစော်ကားနေတာကိုရှုံးချကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးကဒိမတ်နိုင်ငံခြားရေးဝန်ကြီးကိုပြောဆိုခဲ့ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့အစီအစဉ်အောက်မှာအခုလိုလှုပ်ဆောင်ခွင့်ပြုတာဟာလက်ခံနိုင်စရာမရှိဘူးလို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအစ္စလမ်ဘာသာကိုစန့်ကျင်တဲ့အဖွဲ့ငယ်တစ်ခုကမြို့တော်ကိုပေဟေကင်မှာရှိတဲ့တူရကီနဲ့အီဂျစ်တန်ယုံနေရှိမှာကုရန်ချမ်းကိုမိကျူဆန္ဒပြခဲ့ပြီးနောက်အခုလိုတူရကီနိုင်ငံခြားရေးဝန်ကြီးကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်။စနေနေ့တော့ဒိမတ်နိုင်ငံခြားရေးဝန်ကြီးကဒိမတ်နဲ့တူရကီဟာယင်းနေ့တဲ့မဟာမိတ်တွေဖြစ်ကြောင်းဒီကိစ္စကြောင့်မတင်မတင်အပြစ်မခံဖို့ကအရေးကြီးတယ်လို့ Platform X လူမှုကွန်ရက်မှာရေးသားထားပါတယ်။ပြီးခဲ့တဲ့ရသက်တပ်ပတ်တွေအတွင်းကလည်းဒိမတ်နဲ့ဆွီဒင်နိုင်ငံတွေမှာကိုရန်ကျမ်းကိုမီးရှို့ဆန္ဒပြတာတွေလုပ်ခဲ့ကြပါသေးတယ်။ဆွီဒင်နဲ့ဒိမတ်အစိုးရတွေကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားမြစ်တိုင်ခြင်းမရှိဘူးလို့ပြောဆိုထားပါတယ်။